အဲ့ဒီနယ်ကျင်းသာခုနှစ်ခုကကျင်းသာ89ဒီကနေ့မှာနိုင်ငံတော်သမ္မတကလွန်ကြီးချမ်းသာခွင့်ပေးလိုက်ပါတယ်ဒါဟာပြီးခဲ့တဲ့မြန်မာနှစ်စံတရက်နေ့ကကျင်းသာကိုရောင်ကျော်ကိုသမ္မတလွန်ကြီးခွင့်ပေးခဲ့ပြီးတဲ့နောက်ဒီဧပြီလ8ရက်မှာပဲဒုတိယကြိမ်မြောက်လွန်ကြီးချမ်းသာခွင့်ပေးလိုက်တာဖြစ်ပါတယ်အခုတစ်ခေါက်မှာလည်းနိုင်ငံရေးကျင်းသာလွန်မြောက်သူဦးရေအ ਨੇ ကျင်းသာပါပါတယ်အပြည့်စုံကိုတော့အခုကောင်းဆန်ဟင်ကပြောပြထားပါတယ်ခင်ဗျာ
ဒီလအတွင်းနိုင်ငံတော်သမ္မတရဲ့ဒုတိယအကြိမ်လူငင်းချင်းနာခွေထုတ်ပြန်ခဲ့တာမှာတိုင်းနိုင်ငံပြည်နဲ့ခုနှစ်ခုကအကျဉ်းသားခြောက်ရောင်ကျော်ကိုလူငင်းခွေပေးလိုက်တာပါအခုဒီနေ့ပြန်လို့တာကကျွန်တော်တို့ကချင်ပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်စကိုင်းတိုင်းနောက်သနန္ဒာဒီတိုင်းဒေသကြီးအကူတိုင်းမကွေးတိုင်းဂျီနယ်တိုင်းခုနှစ်ခုကအခွင့်အရေးအဲ့အခွင့်အရေးကိုပြန်စစ်ဆေးပြီးတော့ခြ
ါ့နော်ဟိုဘုရားစေဝါပုံမှန်35လောက်ဝယ်လောက်ဝယ်အဲကန်ဆောင်မှုနောက်တစ်ခုကဘုရားစေဝါ30လောက်မှုပုံမှန်16ဒါနဲ့ပတ်သက်လို့ဟိုကျင်းကြကန်နေတဲ့သူတွေအဲ့ဒါကြီးဦးစားပေးပြီးလုပ်ပါတယ်နောက်အခုကျွန်တော်တို့ပြန်ပြီးလုပ်နေတဲ့ချို့ဟိုကြီးဟိုဖွဲ့ကိုတိုင်းသားတွေနိုင်ငံဖွဲ့ပြီးကျွန်တော်တို့သမရနဲ့တာမင်ရစီကိုအရင်အရင်တော့ဒီမှာကြာကန်နေတယ်သူတို့တပ်ဖွဲ့ဝင်တွေပြန်လို့ပြေဖို့တင်ကြတာအခွင့်သုံးဖွဲ့ရှိတယ်အဲ့ရဖွဲ့တွေလည်းကျွန်တော်တို့ပြန်လို့ဖို့ရှိတယ်နောက်ဟိုတချို့နိုင်ငံရေးနဲ့ပတ်သက်တဲ့ဟာတွေကိုပြောတာရှိတယ်အဲ့ဒါကြီးလည်းကျွန်တော်တို့ပြန်လို့ဖို့ရှိပါတယ
်ပြီးခဲ့တဲ့မြန်မာ20ရက်နေ့ကလည်းအကျဉ်းသား900ကျော်ကိုတမစားကလူငင်းချင်းတာကိုပေးခဲ့တာကြောင့်ဒီကြိမ်ဟာအပယ်လအတွင်းဒုတိယကြိမ်မှာဖြစ်ပါတယ်မကြာခင်မှာတတိယအကြိမ်လူငင်းချင်းတာကိုထပ်ပေးဖို့ရှိတယ်လို့လည်းဦးစောတီကပြောပါတယ်တမတရဲ့လူငင်းချင်းတာကွင်းကုစလုံးမှာမွေးရည်စေးနဲ့ထောင်ချခင်ထားရသူတွေအများစုပါဝင်တာဖြစ်ပါတယ်။နှစ်ဆက်တည်းနေ့ကလူငင်းတဲမှာတော့နိုင်ငံရေးအကျဉ်းသား2ဦးသာပါဝင်ပြီးဒီကနေ့လူငင်းတဲမှာတော့နိုင်ငံရေးအကျဉ်းသား3ဦးပါဝင်ပါတယ်။ဒီ3ဦးထဲမှာပြီးခဲ့တဲ့ဒီဇင်ဘာလကကချင်ပြည်နယ်အတွင်းဒုက္ခသည်အရေးဦးဆောင်ဆန္ဒပြခဲ့ကြတဲ့ကိုလွန်ဆောင်နဲ့ကိုစောတဲတို့2ဦးလည်းပါဝင်ပါတယ်။တမတရဲ့လူငင်းချင်းတာကွင်းနဲ့တလအတွင်းအကျဉ်းသား1000ခွဲကျော်လူငင်းခွင့်ရတဲ့အထဲမှာနိုင်ငံရေးအကျဉ်းသားကတော့စေကနဲ့တော့ပါဝင်မှုရှိတယ်ပေါ့နိုင်ငံရေးအကျဉ်းသားဟောင်းတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေသူတွေကဝေဖန်နေကြတာပါတတိယအကျဉ်းလူငင်းချင်းသားခွင့်ထဲမှာတော့နိုင်ငံရေးအကျဉ်းသားတွေအကုန်လုံးလွတ်မြောက်လာဖို့မျှော်လင့်တယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရေးအသင်း ABBB ကကိုအောင်မြင့်ကျော်ကအခုလိုပြောပါတယ
်ဟိုအခုကတိုင်းပြည်လေခုနကခုကဆိုတာလေဟိုတတိယရခေါ်ကြလို့ရှိရင်တော့ကြံခဲ့တဲ့တိုင်းပြည်တွေကဟိုလူတွေကလည်းလွတ်မယ်အဲပြီးခဲ့ကြတော့ဒီဟိုတောင်ဟာတိုင်းသားလက်နက်ကိုင်အဖွဲ့ကြီးသုံးခုကတောင်ဟာရဲ့အကျဉ်းသားတွေရှိတယ်ပြီးခဲ့ကြတော့နိုင်ငံရေးရဆဲတဲ့ဟာတွေလည်းရှိတယ်ဒီလူတွေကိုလည်းအခုဟိုစီစစ်နေတယ်ပေါ့နော်စီစစ်နေတယ်ဒီလူတွေကိုလည်းလွတ်ပေးမယ်ဆိုတော့တတိယအချိန်မှာတော့နိုင်ငံရေးကျသားတွေအကုန်လုံးပါလာဖို့ကျွန်တော်နေနဲ့ပြောနေတယ်အကုန်လုံးကိုလည်းဆွေးနွေးမှုရှိပေးပါလို့လည်းပြောနေတယ်နိုင်ငံရေးကျသားတွေကကျွန်တော်တို့ဒီဒီတိုင်းကြီးကိုပြည်သူလူထုဒုက္ခပေးနေသူတွေမဟုတ်ဘူး။တိုင်းပြည်ပြည်သူတွေကလည်းမကိုယုံကြည်ချက်ကိုတုံးလုံးလောက်ကန်ရင်းနဲ့ဟိုအနာဂတ်ဖွဲ့စည်းရေးနဲ့အပြည့်သဘောထားချင်းမတူကြတဲ့အခါပါတီဆင်းနေကြရသူတွေဖြစ်နေ။ဒါကြောင့်မို့ပြည်သူတွေကိုအမြန်ဆုံးလွတ်ပေးနိုင်မယ်လို့လည်းနောက်တစ်ချိန်မှာအားလုံးကိုဆွေးနွေးပြပါလာလိမ့်မယ်လို့လည်းပြောနေတယ်။သူပြောပါလို့လည်းဆိုလို့ရ
။မြန်မာနိုင်ငံမှာအချင်းတောင်နဲ့အချင်းသားမျှတမှုမရှိဘူးဆိုတဲ့ဝေဖန်ပြောဆိုမှုတွေရှိနေတယ်လို့အချင်းတောင်တွင်ချက်တဲမှုတွေကိုဖြေရှင်းမှုအတွက်အကျဉ်းတော်တွင်ပြည်ပြင်ပြောင်းလဲမှုတွေလှုပ်သွားဖို့တိုက်တွန်းပြောဆိုမှုတွေလည်းရှိနေတာပါမြန်မာနိုင်ငံအကျဉ်းဥပဒေဌာနဒုတိယညွှန်ကြားရေးမှူးဦးမင်းထွန်းစိုးကတော့နောက်ထပ်အကျဉ်းတော်တစ်ခုနဲ့အချုပ်တစ်ခုတိုးချဲ့ဆောင်ရွက်ဖို့ရှိနေကြောင်းပြောပါတယ
်ဟိုအဲ့ဒါမှာစောင့်နေတာမကွေးထောင်နဲ့တထုံထောင်စောင့်နေတာပဲဗျနောက်တစ်ခုကတော့ဖကန်အချုပ်ထောင်စောင့်နေသေးပါဗျအဲ့ဒါကိုပြောတာပါဗျ
ပြီးခဲ့တဲ့ရက်ပိုင်းကအချင်းတော်တချို့ကအချင်းသားတွေအနေနဲ့လူငင်းချင်းသာကွေးထဲမှာပါတဲ့အပေါ်စုပူစနားပြတာတွေရှိခဲ့တာပါတတိယအချင်းလူငင်းချင်းသာကွေးပြီးမဲ့ထဲမှာတော့အချင်းကြက်ခဲနေရတဲ့တဲသားလက်နက်ကင်တွေလည်းလွတ်တင်လွတ်ထိုက်သူတွေလွတ်ပြီးမယ်လို့နိုင်ငံတော်သမ္မတရုံးပြောရေးဆိုခွင့်ရှိသူကပြောပါလေခင်ဗျာ